This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 11.66 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။ရေဒီယိုအန်ယူဂျီသောတာရှင်ပေါင်းနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးစစ်အာဏာရှင်ပြည်တို့ကနေကင်ဝေးပြီးကိုစိတ်နှပြချမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဝိုင်းတော်သားတွေကဆုတောင်းမေတ္တာပို့သပေးလိုက်ရပါတယ်ရှင်။မင်္ဂလာမနက်ခင်ပါရှင်။ဒီကနေ့2024ခုနှစ်ဒီဇင်ဘာလ19ရက်နေ့မနက်ခင်ရေဒီယိုအန်ယူဂျီစီစဉ်တွေကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ပထမအဦးဆုံးအနေနဲ့ရေဒီယိုအန်ယူဂျီစီရေးသတင်းကောက်နှုတ်ချက်တွေကိုရန်တိုင်းကတင်ပြပေးမှာဖြစ်ပါတယ်ရှင်
။ရေဒီယိုအန်ယူဂျီသောတာရှင်များမင်္ဂလာပါခင်ဗျာ။ကိုချင်းဆောက်ပြီး2024ခုနှစ်ဒီဇင်ဘာလ19ရက်နေ့မနက်ခင်းမှာတင်ပြပေးမယ် Radio NUG စီးရီးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ပထမဆုံးတင်ဆက်ပေးခြင်းနဲ့စီးရီးသတင်းကတော့ PSLF DNLA အလုတ်တင်ပို့တင်တဲ့အပတ်စဉ်လေးတင်းနှန်းစင်ပွဲနဲ့အပတ်စဉ်ကတင်းနှန်းဖွံ့ဖွဲကျင်းပတဲ့သတင်းပဲဖြစ်ပါတယ်။ပလောင်ပြည်နယ်လူမျိုးရေးတပ်ဦး PSLF DNLA ကအလုတ်တင်ပို့တင်တဲ့ Town Army Officer Training TAOT အပတ်စဉ်လေးတင်းနှန်းစင်ပွဲနဲ့အပတ်စဉ်ကတင်းနှန်းဖွံ့ဖွဲကိုတောင်းပြီး TNLA ထိန်းချုပ်နယ်မြေတနေရာမှာကျင်းပခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ19ရက်နေ့ကပြုလုပ်ခဲ့တဲ့အဲ့ဒီအခမ်းအနားကိုမနက်9:00မှ12:00အထိကျင်းပပြုလုပ်ခဲ့က BSLF TNLA ဥက္ကဋ္ဌဘိုးချုပ်ကြီးတရိုင်ဘုံနဲ့ထရွေတွင်းမှုဘိုးချုပ်တရဖုံးကျော်တို့ကအမှာစကားတက်ရောက်ပြောကြားခဲ့ကြပါတယ်။ဒါပြင်စီရေးစီမံခန့်ခွဲမှုလုပ်ငန်းကိစ္စကြောင့်တင်းနှန်းစင်ဝင်မတက်ရောက်နိုင်ခဲ့တဲ့ PSLF TNLA စီဦးစီချုပ်ပေါ်ကျတာဟုတ်ပလန်ကလည်းတောင်းလွှာပေးပို့ခဲ့ကဆလဘီတနန်းစင်းအကြောင်းသားများအားဗတ်စုံထူးချွန်စုစာပေထူးချွန်စုစေရေးဆိုင်ရာထူးချွန်စုများကိုပေးအပ်ချင်းမြင့်ခဲ့တယ်လို့သိရပါတယ် TAOD အပတ်စဉ်လေးတနန်းဟာအချိန်ကာလ18လကြာမြင့်ခဲ့ပြီးတနန်းသား132ဦးထိရောက်ခဲ့ပြီးတနန်းသားများဟာ10နှစ်ကုန်ဆက်စည်အပိုင်းနှစ်မှာကိုယ်တိုင်ပါဝင်တိုက်ခိုက်ခဲ့ကြကတိုက်ပွဲတွင်12ဦးအသက်ပေးလူခဲ့ရတယ်လို့ဆိုပါတယ်ဒါကြောင့်တနန်းစင်းပွဲမှာတနန်းသား114ဦးတနန်းစင်နိုင်ခဲ့ပြီးအလုတ်တင်ပို့တနန်းသား135ဦးဖြင့်အပတ်စဉ်ကတနန်းကိုဖွင့်လှစ်ခဲ့တယ်လို့သိရပါတယ်။အဲဒီခဏကို PSLF TNLA ဥက္ကဋ္ဌဘိုးချုပ်ကြီးတာအိုင်ဖုံထရီတွင်းမှုဘိုးချုပ်တာဖုံကျော်နဲ့စေရေးချုပ်တောင်းတော်ရှိန်နဲ့ဌာနဆိုင်ရာတာဝန်ရှိသူများအရာရှိအရာခံများရမိရဖများနဲ့တနန်းသားများစုစုပေါင်းလူဦးရေ900ကျော်တက်ရောက်ခဲ့ကြတယ်လို့သိရရှိပါတယ်ခင်ဗျာ။အခုတကားကလဲလွေထုခရိုင်အတွင်းစစ်ကောင်စီရဲ့အကြမ်းဖက်လုပ်ရတွေကြောင့်ပြည်သူ2ဦးသေဆုံးခဲ့ရတဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။ကရင်မျိုးသားစီယုံ KNU ကော်တူးလီအုပ်ချုပ်နယ်မြေတွင်စစ်ကောင်စီတပ်ရဲ့အကြမ်းဖက်လုပ်ရတွေကြောင့်ပြည်သူ2ဦးသေဆုံးပြီး5ဦးဒဏ်ရာရခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ19ရက်နေ့မနက်10:23မိနစ်ချိန်မှာနတ်တန်ကွင်းအခြေစိုက်စစ်ကောင်စီတပ်က122မမတလုံးပစ်ခတ်ခဲ့ရာသူကပီးရွာတွင်းကိုကြားရောက်ပောက်ကွဲခဲ့ပြီးစစ်ဘေးရှောင်နေတဲ့နောင်ကုန်းရွာကစောဖို့များနဲ့နော်တိုလီတူတို့နှစ်ဦးသေဆုံးခဲ့ကာနော်အေးဆေးနဲ့နော်ငွေကြီးတို့နှစ်ဦးထိခိုက်ဒဏ်ရာရှိခဲ့ကြပါလေ။ဒါပြင်နေ့လယ်တနင်္လာ28မိနစ်နဲ့50မိနစ်အချိန်မှာပိန်းစလုအခြေစိုက်ခလာယာ164တရင်က120မမ6လုံးပစ်ခတ်ခဲ့ရာလိန်ပင်ဝဲကရိုးစိတ်မှာကြားရောက်ပောက်ခွဲခဲ့ပါလေ။ဒီဇင်ဘာလ15ရက်နေ့လယ်2နာရီခွဲအချိန်မှာလည်းအဲ့ဒီခလာယာ164တရင်က122မမ9လုံးပစ်ခတ်ခဲ့ရာဒါဂလာကြီးရွာနဲ့လော်မူသောကြီးရွာတို့မှာကြားရောက်ပောက်ခွဲခဲ့ပြီးဒါဂလာကြီးရွာကဒေါခင်ထင်းနဲ့ဒေါ်မန်နီတို့နှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့ကြပါလေ။အလားတူစောတီမြို့နယ်မှာလည်းဒီဇင်ဘာလ14ရက်နေ့မနက်7:00မိနစ်40ချိန်ခန့်မှာတောင်ငူလေတပ်ကတက်လာတဲ့တိုက်လေတွေကပေါင်900ပုံးသီးနှလုံးဖြင့်တကော်ခွေးရွာဟောင်းကိုကျဲချတိုက်ခိုက်ခဲ့ပါလေ။ဒါပြင်ညနေ4:00ချိန်မှာလည်းခလာရ59ပူပေါင်းတိုက်ရင်က60မမတလုံးပစ်ခတ်ခဲ့ရာဆန်ဖဲကြီးရွာမှာကြားရောက်ပောက်ကွဲခဲ့ပြီးကြီးရွာနေအောင်ခက်ကျော်စုသူထိခိုက်ဒဏ်ရာရရှိခဲ့ပါလေ။ဒီဇင်ဘာလ15ရက်နေ့မနက်6:00မိနစ်40အချိန်ခန့်မှာလဲခလာရ164တိုင်ရင်ကနေ120မမတလုံးပစ်ခတ်ခဲ့ရာအောဘလာကြီးရွာနီးမှာ ကြောက်ရောက်ပုံကွဲခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။အခုဆက်လက်ပြီးပုံနာကျုံမှာစစ်ကောင်စီလက်နက်ကြီးကြောင့်ပြည်သူတဦးသေဆုံးပြီး၄ဦးထဏ်ရရတဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။ရခိုင်ပြည်နယ်ပုံနာကျုံမြို့နယ်မှာစစ်ကောင်စီတပ်ကပစ်ခတ်ခဲ့တဲ့လက်နက်ကြီးကြီးကြောက်ရောက်ပုံကွဲခဲ့တာကြောင့်အရသာပြည်သူတဦးသေဆုံးခဲ့ပြီး၄ဦးထဏ်ရရခဲ့တယ်လို့ရခိုင်ခြေစိုက် APM သတင်းဌာနကဖော်ပြထားပါတယ်။ဒီဇင်ဘာလ18ရက်နေ့ည7:00နာရီအချိန်ကမှစစ်တွေမျိုးရှိစစ်ကောင်စီတိုင်ရင်ကနေပြစ်ခတ်ခဲ့တဲ့လက်နက်ကြီးကြီးဟာပုံနာကျုံမြို့နယ်ပရိသားရွာမှာကြားရောက်ပောက်ကွဲခဲ့တာလို့ဆိုပါတယ်။လက်နက်ကြီးကြားရောက်ပောက်ကွဲမှုကြောင့်စစ်တွေမျိုးနယ်ကျွန်တော်ရွာကနေပရိသားရွာမှာစစ်ဘေးရှောင်နေတဲ့အသက်58နှစ်အရွယ်ဦးမောင်ရင်သာစုသူတေဆုံးခဲ့ရပါတယ်။ဒါပြင်ပရိသားရွာကဒေါ်မသိန်းတို့ဒေါ်သိန်းတို့မတ်ဘူးမချင်နဲ့ကြောက်တော်မြို့နယ်မှာပရိသားရွာကိုအလဲလာတဲ့အမျိုးသမီးတူတို့လက်နက်ကြီးထိမှန်တရားရခဲ့ပြီးစစ်ကူတပ်မှုခံယူနေရတယ်လို့သိရပါတယ်ခင်ဗျာ။အခုတခါကမလူမျိုးနဲ့မကြီးကုန်းရွာနီးတိုက်ပွဲမှာစစ်ကောင်စီတပ်ပတ်မှ12ဦးသေဆုံးခဲ့တဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။ဒီဇင်ဘာလ16ရက်နေ့မနက်6:30အချိန်ကမှကျွန်းလာမျိုးနဲ့ကုတ်ကုတ်ကုန်းရွာထိုင်ကထွက်လာတဲ့စစ်ကောင်စီနဲ့ဖြူစော်တိစစ်ကြောင်းနဲ့ကမလူခရိုင်တွင်းရှိတော်လိုင်းအင်အားစုများကမလူမျိုးနဲ့မကြီးကုန်းရွာနီးမှာထိတွေ့တိုက်ပွဲဖြစ်ပွားခဲ့ရာစစ်ကောင်စီတပ်ပတ်က12ဦးသေဆုံးပြီးလက်နက်အချို့သိမ်းဆီးရမိခဲ့ရာမှာ၎င်းတို့ဘက်ကအထိနာပြီးလေကြောင်းမှပစ်ကူပေးခဲ့ကြောင်းကျုံးလှကံဘလူတက်ကြွလှုံရှားသူများအဖွဲ့ကံဘလူခရိုင်ကသတင်းထုတ်ပြန်ထားပါတယ်။တိုက်ပွဲတနေကုန်ဤပါဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်ဘက်ကအကြဆုံးများလာလို့ဒီဇင်ဘာလ16ရက်နေ့နေ့လယ်12:05မိနစ်နဲ့12:12မိနစ်အချိန်ခန့်တို့မှာတရုတ်ဦးတက် Jet Fighter တစ်စီးနဲ့လေကြောင်းတက်ခဲမှုနှစ်ချိန်ပြုလုပ်ကာလေကြောင်းမှပစ်ကူပေးခဲ့တယ်လို့ဖော်ပြထားပါတယ်။အဲ့ဒီတိုက်ပွဲမှာစစ်ကောင်စီတပ်ဘက်က17ယောက်ကြာဆုံးပြီးထိခဲ့ဒဏ်ရာသူများဟာကား3စီးနဲ့ကျုံးလှမျိုးကတဆင့်ကံဘလူကရင်တရားစေယုံကိုပို့ဆောင်ကူတာနေရတယ်လို့သိရပါတယ်။စစ်ကောင်စီတပ်ဘက်ကတနက်ကိုလန့်နဲ့ခရမ်းမီကျောက်အချို့ကိုလည်းတော်လိုင်းအင်အားစုတွေကသိမ်းဆည်းရရှိခဲ့ပြီးတိုက်ပွဲတွင်တော်လိုင်းအင်အားစုတွေဘက်က drone နှစ်စီးဆုံးရှုံးခဲ့ကရဲဘော်လေးဦးမစိုးရင်ရထိခဲ့တဲ့ရရှိခဲ့တယ်လို့သိရပါဗျ။နောက်ဆက်တွဲသတင်းအနေနဲ့စစ်ကောင်စီတပ်ဘက်ကကြာဆုံးစကားဆပြူများအားကမ္ဘလူတုတ်တံမှာဒီဇင်ဘာလ18ရက်နေ့လယ်မှာမိသေချိုပေးခဲ့ပြီး၎င်းတို့မိသေချိုတဲ့အချိန်မှာတုတ်တံအနီးပြည်သူတော်ဖြတ်တန်းခွင့်မပေးဘူးလို့ဖော်ပြထားပါဗျ။တုတ်တန်ဒီဘန်ကဆောက်ပြီးဂိတ်ချထားတာဟာကြားလာပြီလို့လည်းသိရပြီးကြာဆုံးပြူတွေထဲမှာနဘေးရွာကဗျူဇော်တီတယောက်တင်မန်းတော်ရွာကငဖြိုးနဲ့ရာကျော်ဝင်းအပြင်အလောင်းပြန်မရတဲ့ပိုင်ရှင်မဲ့အထုပ်ငါတို့လည်းရွာပြန်ရောက်ခဲ့တယ်လို့ထုတ်ပြန်ထားပါလိမ့်ခင်ဗျာအခုဆက်လက်ပြီး6ဦးမှာစစ်ကောင်စီတပ်ဖွဲ့ကိုမိုင်းနှလုံးနဲ့ဖောက်ခွဲတက်ခဲ့ခဲ့ရမှာ2ဦးတေဆုံးသွားတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်စကိုင်းတိုင်းမော်ရွာကရင်6ဦးမြို့မှာမိုင်းလာကောက်ဖို့ထွက်လာတဲ့စစ်ကောင်စီတပ်ဖွဲ့ကိုမိုင်းနှလုံးနဲ့ဖောက်ခွဲတက်ခဲ့ခဲ့ရမှာနှစ်ဦးတေဆုံးခဲ့တယ်လို့ BLGF တပ်ခွဲအညာမိုင်းကထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ18ရက်ညနေ9နာရီမှာချောင်းမြို့လမ်းမိုင်းတနေရာမှာချောင်းမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဗမာလူမျိုးရေးဒီမိုကရက်တစ်တပ်ဦး BLGF တပ်ခွဲအညာမိုင်းတပ်ဖွဲ့မှမိုင်းနှလုံးနဲ့ဖောက်ခွဲတိုက်ခတ်ခဲ့တာလို့ဆိုပါတယ်။တိုက်ခတ်မှုတွင်စစ်ကောင်စီတပ်ဖွဲ့ဝင်2ဦးတေဆုံးသွားပြီးထိခဲ့ဒဏ်ရာသူများကိုစစ်ကောင်စီတပ်ကကားနဲ့တိုင်ရင်တွင်ကိုပြန်ခေါ်သွားတယ်လို့မျက်မြင်ပြည်သူတို့ရဲ့ပြောပြချက်အရသိရပါတယ်။အရင်နောက်စစ်ကောင်စီတပ်စခန်းတွင်မှအင်အားများထပ်ဖြည့်ကနောက်ထပ်ကင်းပုံ300ခွဲပြီးကင်းယူထားကလက်နက်ငယ်များရန်တမ်းပစ်ခတ်နေတယ်လို့ဆိုပါတယ်စစ်စင်ရေးဆောင်ရွက်ခဲ့တဲ့ပြည်သူကာကွယ်ရဲဘော်တွေအထူးကဲမရှိပဲပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရပါတယ်ခင်ဗျာခုတခါဖာပုံခရိုင်မှာ15ရက်တွင်တိုက်ပွဲပေါင်း45ကြိမ်ဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်သား11ဦးသေဆုံးက8ဦးခန့်ထိခိုက်ဒဏ်ရာရရှိတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဖာပုံခရိုင်မှာ2024ခုနှစ်ဒီဇင်ဘာလ1ရက်နေ့မှ15ရက်နေ့ထိအနာသိအချက်ပဲစစ်ကောင်စီတပ်များနဲ့ကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA ဦးဆောင်တဲ့တော်လိုင်းပူပေါင်းတပ်တွေကြားတိုက်ပွဲကြီးတိုက်ပွဲငယ်ပေါင်း45ကြိမ်ခန့်ဖြစ်ပွားခဲ့ပြီးအနာသိအချက်ပဲစစ်ကောင်စီတပ်သား11ဦးသေဆုံးက8ဦးခန့်ထိခိုက်ဒဏ်ရာရရှိခဲ့ကြောင်း KNU ဗဟိုကသတင်းထုတ်ပြန်ထားပါတယ်။အဲဒီလိုတိုက်ပွဲများဖြစ်ပွားစဉ်တွင်အနာသိအချက်ပဲစစ်ကောင်စီတပ်တွေကမိသူလူလူများနေထိုင်ရာခြေရွာများတွင်ကိုလက်နက်ကြီး28လုံးခန့်ပစ်ခတ်ခဲ့တဲ့အတွက်ကြောင့်အပြစ်မဲ့ရဲသားပြည်သူတဦးထိခဲ့တဲ့ရရှိခဲ့တယ်လို့ဖော်ပြထားပါလိမ့်ခင်ဗျာအခုဆက်လက်ပြီးအရမစူဆောင်းခံထားရတဲ့စစ်ကောင်စီတပ်သား၄ဦး KNDF ထံဗတ်ပြောင်းခုလုံလာတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်ပြည်သူ့စစ်မှုထမ်းကောင်းစဉ်နဲ့အရမစူဆောင်းခံထားရတဲ့စစ်ကောင်စီတပ်သား၄ဦး KNDF ထံဗတ်ပြောင်းခုလုံလာခဲ့တယ်လို့ KNDF ဗဟိုသတင်းနဲ့ပြန်ကြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်ဒီဇင်ဘာလ17ရက်နေ့ကကင်းနေပြည်ရှေ့တန်းတနေရာမှာစစ်ကောင်စီတပ်သား၄ဦး KNDF ထံထွက်ပြေးလာပြီးပပြောင်းကိုလုံလာခဲ့တာပါအဲဒီစစ်ကောင်စီတပ်သား၄ဦးဟာ MA1 တနက်3လက်ကိုပါတဘာတဲ့ယူဆောင်လာပြီးထွက်ပြေးလာခဲ့တာလို့ဆိုပါတယ်၎င်းတို့ဟာစစ်ကောင်စီကစစ်မှုမထမ်းမတရားပြည်သူစစ်မှုထမ်းခေါင်းစဉ်နဲ့အရမစုဆောင်းခံရပြီးရှေ့တန်းစစ်မြေပြင်ကိုပို့ဆောင်ခြင်းခံခဲ့ရတယ်လို့သိရပါတယ် စစ်ကောင်စီတပ်ဖွဲ့အနေနဲ့အာဏာရှင်စနစ်သက်ဆိုးရှည်စေဖို့နဲ့လူတစုကောင်းစားရေးအတွက်ပေးဆက်လုပ်ကိုင်းနေရတဲ့ဘဝနဲ့ပြည်သူပေါ်ကြောခိုင်းခြင်းမျိုးမလုပ်ကြဘဲလွတ်လပ်မြတ်တာတဲ့စနစ်တစ်ခုအမြန်ပေါ်ထွန်းနိုင်ရန်ပြည်သူ့ဘက်မျက်နှာမူပြီးယုံကြည်စွာနဲ့ပတ်ပြောင်းခုလုံလာကြဖို့ကိုလည်း KNDF ကတိုက်တွန်းထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်မစ်စစ်သွေးနဲ့ကောင်ရှယ်ရိုကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။စီးရီးသတင်းတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုတော့ຫນွေဦးနိုင်ကဆက်လက်တင်ပြပေးသွားပါမယ်။
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2024ခုနှစ်ဒီဇင်ဘာလ19ရက်နေ့မနက်ပိုင်း Radio NUG ပြည်တွင်းသတင်းများကိုတင်ပြပေးပါတော့မယ်ကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့ကဏီမျိုးနယ်နေကြီးကျေးရွာနဲ့ကြောက်လီကကျေးရွာတို့အပေါ်စကားစားကလေရင်နဲ့ဘုံကျဲတိုက်ခိုက်မှု Geneva Convention နဲ့ကမ္ဘာကူးလက်သမတ်ကလုံခြုံရေးကောင်စီဆုံးဖြတ်ချက်များကိုချိုးဖောက်ခြင်းဖြစ်တယ်လို့ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ကဏီမျိုးနယ်နေကြီးကျေးရွာနဲ့ကြောက်လီကကျေးရွာတို့အပေါ်စကားစားကလေရင်နဲ့ဘုံကျဲတိုက်ခိုက်မှု Geneva Convention နဲ့ကမ္ဘာကူးလက်သမတ်ကလုံခြုံရေးကောင်စီဆုံးဖြတ်ချက်များကိုချိုးဖောက်ခြင်းဖြစ်တယ်လို့ဒီဇင်ဘာလ18ရက်နေ့အမျိုးသားညီညွတ်ရေးအစိုးရပညာရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။2024ခုနှစ်ဒီဇင်ဘာလ16ရက်နေ့ည8နာရီဝန်းကျင်မှာစကိုင်းတိုင်းကဏီမျိုးနယ်နေကြီးကျေးရွာနဲ့ကြောက်လီကကျေးရွာတို့အားတိုက်ပွဲဖြစ်ပွားခြင်းမရှိဘဲစစ်ကောင်စီရဲ့လေကြောင်းမှလေယာဉ်ဖြင့်ရက်ဆက်ရုံမှစွာဘုံကျဲတိုက်ခိုက်ခဲ့ပြီးအကြမ်းဖက်စစ်ကောင်စီရဲ့လူမဆန်စွာရက်ဆက်ရုံမှမှုများကြောင့်ကြောက်လီကကျေးရွာမှဂျားကာလပညာရေးပြည်သူအခြေပြုကျောင်းများမှပညာသင်ယူနေတဲ့မောင်စင်ကိုချစ် Grade 6မတ်မေမြတ်နူ Grade 7မတ်ရွှေစင်ဝင် Grade 3ကျောင်းသူကျောင်းသားအပြစ်မဲ့ကလေးတငယ်3ဦးအပါအဝင်အပြစ်မဲ့ပြည်သူ5ဦးပွဲချင်းပြီးဘုံစားထိမှန်တည်ဆုံးခဲ့ရပြီးတော့ထိခိုက်ဒဏ်ရာရသူကျောင်းသူကျောင်းသား6ဦးအပါအဝင်အပြစ်မဲ့ပြည်သူ10ဦးရှိခဲ့တယ်လို့ဖော်ပြထားပါတယ်။အကြမ်းဖက်စစ်ကောင်စီကကျောင်းများလူနေအိမ်များကိုပိတ်မှတ်ထားတိုက်ခိုက်ခြင်းဟာ Geneva Convention ကမ္ဘာကူးလက်သမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်များလူသားချင်းစာနာထောက်ထားရေးနဲ့လူအခွင့်အရေးဆိုင်ရာနိုင်ငံတကာဥပဒေများကိုချိုးဖောက်ခြင်းပင်ဖြစ်တယ်လို့ဆိုထားပါတယ်။မြို့သားညီညွတ်ရေးအစိုးရပညာရေးဝန်ကြီးဌာနဟာကလေးတငယ်များနဲ့အပြစ်မဲ့ပြည်သူများတည်ဆုံးခဲ့ရမှုအတွက်မိသားစုနဲ့ထပ်တူကြေကွဲဝမ်းနည်းရပြီးအကြမ်းဖက်စစ်ကောင်စီရဲ့အကြမ်းဖက်လုပ်ရများကိုပြင်းထန်စွာရှုတ်ချလိုက်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆလဘီကလွန်ဆန်းစုကြည်နေအိမ်ကိုဈေးထက်လျှော့ကလေးလံတင်မယ်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ထောင်ဒဏ်33နှစ်ဖမ်းဆီးထောင်ချထားခြင်းခံရတဲ့နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဤရန်ကုန်မြို့မှအမွေဆိုင်အိမ်အားကျန်းကင်းဈေးကျပ်298ဘီလီယံဖြင့်ဖေဖော်ဝါရီလ5ရက်နေ့မှထပ်မံလေးလံတင်မှာဖြစ်ကြောင်းကမာရော့ခရိုင်တရားရုံးကဒီဇင်ဘာလ18ရက်နေ့မှအမိန့်ချလိုက်တယ်လို့သိရပါတယ်။ပထမအကြိမ်မှာကျန်းကင်းဈေးကျပ်315ဘီလီယံဒုတိယအကြိမ်မှာကျပ်300ဘီလီယံတို့ဖြင့်လေးလံတင်ခဲ့ရာဝယ်သူမရှိတဲ့အတွက်ကြောင့်ယခုတတိယအကြိမ်မှာကျပ်290ဘီလီယံကျန်းကင်းဈေးသတ်မှတ်ပေးရန်တရားရုံးသို့လျှောက်ထားခဲ့ရာဒေါ်အောင်ဆန်းစုကြည်ရှိနေအဖွဲ့ကကန့်ကွက်ခဲ့တဲ့အတွက်ကြောင့်တရားရုံးမှကျန်းကင်းဈေးကျပ်298ဘီလီယံသတ်မှတ်ပေးခဲ့တယ်လို့သိရပါတယ်ဒေါ်အောင်ဆန်းစုကြည်ဤအိမ်နဲ့ပတ်သက်ပြီးတော့အမျိုးသားညီညွတ်ရေးအစိုးရ NUG ကအမျိုးသားအဆင့်ရင်ကျေးမှုအမွေအနှစ်အဖြစ်2022ခုနှစ်မှာသတ်မှတ်ကြေညာခဲ့ပြီးတော့မြည်သူမဆိုးပိုင်းဆိုင်ရန်စူးစမ်းခြင်းရောင်းချခြင်းဖျက်ဆီးခြင်းပုံစံပြောင်းခြင်းအခြားနည်းအသုံးပြုခြင်းများပြုလုပ်ပါကရင်ကျေးမှုအမွေအနှစ်များကာကွယ်ထိန်းသိမ်းရေးဥပဒေ2019မရွှေ့မပြောင်းနိုင်သောပစ္စည်းများလွှဲပြောင်းခြင်းကိုကန့်သတ်တဲ့ဥပဒေ1989အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေတို့ဖြင့်အရေးယူမှဖြစ်တဲ့အပြင်လှုပ်ဆောင်သောလူပုဂ္ဂိုလ်အဖွဲ့အစည်းများအားအမည်ပြည့်စည်ရင်သွင်းမှာဖြစ်ကြောင်းတတိပေးထုတ်ပြန်ထားပါရခင်ဗျာ။ဆလဘီကင်းဆောင်ယောဂကြောင့်မလိုက်မဲစန္ဒနဲ့မှပြည်သူ့လွတ်တော်ကိုယ်စားလှယ်တဲ့ဦးကွယ်လွန်မှုအတွက်ဝန်ထဲကြီးကွဲရကြောင်း CRPH ထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။ဆီယာနာတင်ပြီးတဲ့နောက်ပုံအောင်နေထိုင်ရင်းကင်းစာယောဂကြောင့်မလိုက်မဲစန္ဒနဲ့မှပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးလထွန်းအောင်ခေါ်ဦးမောင်မောင်ကွယ်လွန်ခြင်းအတွက်အထူးပင်စိတ်မကောင်းဖြစ်မိပါကြောင်းပြည်တော်စုလွတ်တော်ကိုယ်စားပြုကော်မတီ CRPH ကထုတ်ပြန်လိုက်ပါတယ်။ဒီမိုကရေစီရေးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးငြိမ်းချမ်းရေးနဲ့တရားဥပဒေစိုးမိုးရေးနဲ့ Federal Democracy နိုင်ငံတော်တည်ဆောက်ရေးတို့အတွက်ပံ့ပိုးကူညီမှုတွေကိုတတိယနေမှာဖြစ်တယ်လို့လည်းဆိုထားပါတယ်။တရားမဝင်စစ်တပ်ကအာဏာသိမ်းပြီးကလေးကပြည်တော်စုလွတ်တော်ကလွတ်တော်ကိုယ်စားလှယ်6ဦးနဲ့တိုင်းဒေသကြီးပြည်နယ်လွတ်တော်တွေကလွတ်တော်ကိုယ်စားလှယ်12ဦးတို့ဟာစစ်တပ်ရဲ့လူအခွင့်ရေးချိုးဖောက်မှုနဲ့မတရားဖမ်းဆီးမှုတွေကြောင့်နေရဲစွန့်ခွာထွက်ပြေးခဲ့ကြရတာဖြစ်ပါတယ်ခင်ဗျာ။ဆက်လက်ပြီး Arizona State University နဲ့ຫນွေဦးတက္ကသိုလ်ပူးပေါင်းကကျောင်းသားကျောင်းသူ3ဦးကို credit 24ခုနဲ့ညီမျှတဲ့တနှစ်တာပညာသင်စုပေးအပ်သွားမယ်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ Arizona State University နဲ့ New Utah ကတူပူပေါင်းကကျောင်းသားကျောင်းသူ၃ဦးကို credit 24ခုနဲ့ညီမျှတဲ့တနစ်တာပညာသင်ဆုပေးရသွားမှာဖြစ်ကြောင်းဒီဇင်ဘာလ18ရက်နေ့ New Utah ကတူကတရားဝင်အသိပေးကြေညာလိုက်ပါတယ်လူဦးတက်ကတော့အနေဖြင့်ကျောင်းသားလူငယ်များပညာသင်ကြားမှုရက်တက်မသွားဖို့ရည်ရွယ်ကမတူညီတဲ့ပညာရေးအစီအစဉ်များကိုလှုပ်ဆောင်လျက်ရှိပါတယ်။ယခုတစ်ခါမှာတော့လူဦးတက်ကတော့နဲ့ MOU ရေးထိုးထားတဲ့ Arizona State University နဲ့ကျောင်းတော်ကြီးတို့ပူးပေါင်းကကျောင်းသားကျောင်းသူ၃ဦးကိုတနစ်တာပညာသင်ဆုပေးရသွားမှာဖြစ်ပါတယ်လို့ဆိုထားပါတယ်။အဒီပညာသင်ဆုကိုရရှိမဲ့ကျောင်းသားများမှာ Arizona State University မှာနိုင်ငံတကာကျောင်းသားများအတွက်ဖွင့်လှစ်တဲ့ online တန်ခွဲ၈ခုကိုမိမိစိတ်တိုင်းကျရွေးချယ်တက်ရောက်နိုင်ပြီးတော့တန်ခွဲတစ်ခုကို credit ၃ခုနှုန်းဖြင့်နိုင်ငံတကာအသိအမှတ်ပြု credit ၂၄ခုကိုပညာသင်ဆုဖြင့်ရရှိနိုင်မှာဖြစ်ပါတယ်။ကျောင်းသားများအနေဖြင့်ထိုတန်ခွဲ၈ခုကို2025ခုနှစ်ဇန်နဝါရီလမှဒီဇင်ဘာလအတွင်း online မှာတက်ဆင့်တက်ရောက်ရမှာဖြစ်ပါတယ်။ပထမအဆင့် application form ကိုဖြည့်ကလိုအပ်တဲ့အစီအများကိုစနစ်တကျတင်ပြဖို့လိုအပ်မှာဖြစ်ပြီးတော့ဒုတိယအဆင့်ပထမအဆင့်အောင်မြင်သောကျောင်းသားများကိုအင်တာဗျူးခေါ်ယူပြီးဆက်လက်ရွေးချယ်သွားမှာဖြစ်ပါတယ်။ရှောက်ထားလူသူကျောင်းသားများအနေနဲ့နှွေဦးတက်ကတူကတရားဝင် Facebook စာမျက်နှာမှာဖော်ပြထားပါရခင်ဗျာ။ဆက်လက်ပြီးအိန္ဒိယနိုင်ငံများအကြားမြန်မာအရေးအစည်းအဝေးများမှာစီအုပ်စုကိုဖိတ်ကြားမှုမှာမြန်မာနိုင်ငံရဲ့အစိမ့်အစိုးရအပေါ်ထိခိုက်နှင်းနာစေဆိုတဲ့သတင်းကိုတင်ပြပေးပါမယ်။အိန္ဒိယနိုင်ငံများအကြားမြန်မာအရေးအစည်းအဝေးများမှာစီအုပ်စုကိုဖိတ်ကြားမှုမှာမြန်မာနိုင်ငံရဲ့အစိမ့်အမှန်အစိုးရအပေါ်ထိခိုက်နှင်းနာစေတယ်လို့ Defend မြန်မာ Democracy ကဒီဇင်ဘာလ18ရက်နေ့မှာတရားဝင်အသိပေးဆိုထားတာပါယခုရဲတပ်ဘက်အတွင်ထိုင်းနိုင်ငံမှာကျင်းပမဲ့ဆွေးနွေးပွဲများသို့စီအုပ်စုအားဖိတ်ကြားထားကြောင်းသတင်းရရှိရပြီးမြန်မာနိုင်ငံရဲ့အစိမ့်အမှန်အစိုးရအားဖိတ်ကြားမှုနဲ့ပတ်သက်ပြီးအရေးအမှတ်ပင်မသိရပေအစည်းအဝေးများမှာစီအုပ်စုကိုယ်စားလှယ်များပါဝင်ခြင်းဟာစီအုပ်စုအားမှောင်ယွင်းသောနိုင်ငံရေးတရားဝင်မှုကိုပေးအပ်မှာဖြစ်ပြီးတော့ယင်းဟာမြန်မာနိုင်ငံရဲ့အစိမ့်အမှန်အစိုးရအပေါ်ထိခိုက်နှင်းနာစေ၍အကြက်တဲအားပုံမှုဆိုးရွားစေမဲ့ NDA လေးရှိနေတယ်လို့ဖော်ပြထားပါတယ်။ Defend မြန်မာ Democracy ရဲ့ပြောရေးဆိုခွင့်ရှိသူနော်အောင်ကမှတ်ချက်ပြုသည်မှာအိန္ဒိယနိုင်ငံတွေအနေနဲ့စီအုပ်စုကြောင့်ဖြစ်တဲ့မြန်မာနိုင်ငံအကြက်အတဲကိုဖြည့်ရှင်းရမှာကူညီခြင်းနဲ့ဆိုရင်သူတို့အနေနဲ့ကျွန်တော်တို့ရဲ့တရားဝင်အစိုးရနဲ့ဆက်ဆံဆောင်ရွက်ရပါမယ်။တိုင်းပြည်ကိုလူယူဖို့စူးစမ်းနေတဲ့ရွေးကောက်ခံမဟုတ်တဲ့လူသက်ကောင်အစုအဖွဲ့နဲ့ဆက်ဆံရမှာမဟုတ်ပါဘူးလို့ဆိုထားပါတယ်ခင်ဗျာ။ဆက်လက်ပြီးမြန်မာနိုင်ငံကမတန်ဆွမ်းကလေးငယ် 8,000 နီးပါးအတွက်အရေးပါတဲ့အထောက်ပံ့များ UNICEF ကပေးအပ်နိုင်ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံကမတန်ဆွမ်းကလေးငယ် 8,000 နီးပါးအတွက်အရေးပါတဲ့အထောက်ပံ့များပေးအပ်နိုင်ခဲ့တယ်လို့ UNICEF မြန်မာကဒီဇင်ဘာလ18ရက်နေ့မှာတရားဝင်သတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံရဲ့စင်ခေါ်မှုများကြားထဲမှာပင် UNICEF ဟာလွန်ခဲ့တဲ့နှစ်လအတွင်းမတန်ဆွမ်းကလေးငယ် 8,000 နီးပါးအတွက်အရေးပါတဲ့အထောက်ပံ့များပေးအပ်နိုင်ခဲ့ပါတယ်လို့ဖော်ပြထားပါတယ်။၎င်းမှာငွေသားထောက်ပံ့မှုများအထောက်အကူပြုပစ္စည်းများနဲ့ရုပ်ပိုင်းဆိုင်ရာကုထုံးများပါဝင်တယ်လို့သိရပါတယ်။ယခုလိုမျိုးအထောက်ပံ့များကကလေးတိုင်းမတန်ဆွမ်းမှုအခြေအနေမြည်တို့ပင်ရှိစီကားမှုတင်ယူခွင့်ကစားခွင့်နဲ့ဖွံ့ဖြိုးတိုးတက်ခွင့်များရရှိစေနိုင်ဖို့ကူညီပေးတယ်လို့ဆိုထားပါတယ်ခင်ဗျာ။ဆလဘီဖအံမျိုးနယ်မှာလူငယ်တရာခန့်အပတ်စဉ်၈စစ်မှုထမ်းတင်နှန်းကြောင်းသို့ပို့ခံရတဲ့သတင်းကိုတင်ပြပေးပါမယ်။ယခုရပိုင်းအတွင်းဖအံမျိုးပေါ်အပါအဝင်ဖအံမျိုးနယ်တဝိုင်းမှာရှိတဲ့လူငယ်တချို့ကိုစစ်ကောင်စီတပ်မှအတင်းခေါ်ယူကာစစ်တင်နှန်းကြောင်းသို့ပေးပို့လိုက်ပြီးဖြစ်ကြောင်းဖအံနျူးစ်မှာဖော်ပြထားပါတယ်။ခေါ်ယူခံရတဲ့လူငယ်အများစုမှာမူလာတန်းအလေတန်းအဆင့်ကျောင်းနေဘူးသူများဖြစ်ကအချို့မှာမူငွေကြေးမတက်နိုင်သောသူများဖြစ်ပြီးတော့တဦးလင်၁၀သိန်းမှ၁၅သိန်းကြားပေးကခေါ်ယူသွားတယ်လို့သိရပါတယ်။စစ်မှုထမ်းဖို့အယောက်200လိုအပ်ပေမဲ့ရှာမရတော့တာကြောင့်ရသလောက်စစ်တင်နှန်းချောင်းသူပေးပို့လိုက်တာဖြစ်တယ်လို့ဖော်ပြထားပါတယ်။စစ်ကောင်စီကအပတ်စဉ်၈စစ်တင်နှန်းချောင်းကိုဖွင့်ဖို့စီစဉ်နေတာဖြစ်ပြီးတော့တင်နှန်းသားအများအများလိုအပ်နေတာကြောင့်လူငယ်များအနေနဲ့လမ်းသွားလမ်းလာလူပြက်တဲ့နေရာများသို့သွားရင်တတိထားသွားလာတဲ့ကြောင်းအသိပေးထားပါရခင်ဗျာဆလဘီဆလင်းကြီးမြို့နယ်မှာမိဘေးသင့်ပြည်သူတွေကိုကူညီထောက်ပံ့တဲ့တရင်ကိုတင်ပြပေးပါမယ်ဆလင်းကြီးမြို့နယ်မှာရှိတဲ့မိဘေးသင့်ကျေးရွာတရွာအားချင်းတွင်းမြစ်ကမ်းဘေးကျေးရွာများတပိတ်မှကူညီထောက်ပံ့ခဲ့ကြောင်းတရင်ထုတ်ပြန်ထားပါရစစ်ကောင်စီရဲ့မီးရှို့မှုကြောင့်အိုအိမ်ပျက်စီးဆုံးရှုံးခဲ့ရတဲ့အိမ်တော်စု၁၉စုထံသို့တအိမ်တော်လှင်တသိန်းကျပ်နှုန်း ကူညီထောက်ပံ့ခဲ့တယ်လို့ဖော်ပြထားပါတယ်။လက်ရှိအချိန်ထိနေအိမ်များစီသူပြန်၍နေထိုင်လို့မရသေးဘဲရှောင်တိန်နေရတာကြောင့်ကူညီမှုများလည်းလိုအပ်လျက်ရှိနေသေးပြီးတော့ပြည်တွင်းပြည်ပမှအလူရှင်များအနေဖြင့်ကူညီထောက်ပံ့ပေးစီလိုကြောင်းတိုက်တွန်းထားပါတယ်ခင်ဗျာ။ဆလဘီလာရှိုမျိုးအတွင်ရက်ကွက်အလိုက်တန်ရှင်းရေးလုပ်ငန်းများကိုဒေသခံပြည်သူများလှုပ်အားပေးခေါ်ယူကာဆောင်ရွက်ခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။အထူးဒေသတက်လာရှိုမျိုးအတွင်တန်ရှင်းလှပပြီးတော့စီပင်သာယာရေးအတွက်ရက်ကွက်အလိုက်တန်ရှင်းရေးလုပ်ငန်းများကိုဒေသခံပြည်သူများလှုပ်အားပေးခေါ်ယူကာဆောင်ရွက်ခဲ့ကြောင်း MNDAA မှတဲ့ရင်ထုတ်ပြန်ထားပါရီ။ရက်ကွက်အုပ်ချုပ်ရေးတာဝန်ခံတအူးကကျွန်တော်တို့ရက်ကွက်10မှာနေမြေ6ခုရှိတယ်ခင်ဗျာ။နေမြေတစ်ခုကိုဒေသခံပြည်သူ5ဦးပဲခေါ်တာပါဒီမနက်တော့ဒေသခံပြည်သူ45ယောက်လာပါတယ်အဓိကကတော့ရက်ကွက်အလိုက်မျက်ရှင်းခြုံရှင်းတာပေါ့နော်သာသဖြင့်ပြောပြခဲ့ပါတယ်လာရောက်လှုပ်အားပေးသူများကလည်းမြို့အတွက်ဆိုတော့လှုပ်ပေးရမှာဖြစ်ကြောင်းပြောပြခဲ့ပါတယ်ရက်ကွက်17နေမြေ5မှာလည်းဒေသခံပြည်သူ50ကျော်လာရောက်လှုပ်အားပေးခဲ့ကြောင်းသိရပါတယ်လှုပ်အားပေးလာရောက်သူပြည်သူအများစုကကျမတို့ကရက်ကွက်17နေမြေ9မှာနေတာပါကိုရက်ကွက်သေးကောင်းဖို့ဆိုတော့လာရမှာပေါ့တယောက်နည်းနည်းနဲ့နိုင်တဲ့လောက်လှုပ်တာဆိုပေမဲ့လူများတော့အလုပ်ပြီးပါတယ်လို့ပြောပြပါတယ်လက်ရှိအထူးဒေသတက်လာရှိုးမျိုးရဲ့အနေအထားအရာပြန်လည်ထူထောင်ရေးကာလဖြစ်တဲ့အတွက်ကြောင့်အခက်အခဲများစွာစိန်ခေါ်မှုပေါင်းများစွာကြုံတွေ့ရပေမဲ့အထူးဒေသတက်လာရှိုးစစ်ရေးအုပ်ချုပ်မှုကော်မတီရဲ့စီမံကုကဲမှုနဲ့ဌာနပေါင်းစုံဘက်ပေါင်းစုံကနေအကောင်းဆုံးဖြစ်အောင်စ조사ဆောင်ရွက်လျက်ရှိကြောင်းသိရပါတယ်လျှက်စစ်မီရရှိရေးရေရရှိရေးအပြင်ကျန်းမာရေးပညာရေးစီးပွားရေးစတဲ့ကန္တာပေါင်းစုံကလည်းပုံမှန်ပြန်လည်လည်ပတ်နိုင်အောင်ဆောင်ရွက်ပေးလျက်ရှိပြီးတော့မြို့ပြန်လည်ထူထောင်ရေးလုပ်ငန်းများမှဒေသခံပြည်သူများအနေနဲ့တက်ဆွမ်းသမျှပါဝင်ကူညီအားပေးကြဖို့ကိုလည်းတိုက်တွန်းထားပါရခင်ဗျာဆလဘီခင်ဦးမြို့နယ်အတွင်းမှာရှိတဲ့ကျေးရွာတရွာမှာ144ရွာမြောက်သောကျေးရွာပအဖများနဲ့145ရွာမြောက်သောကျေးရွာပကဖများဖွဲ့စည်းဆောင်ရွက်တဲ့တရင်ကိုတင်ပြပေးပါမယ်ခင်ဦးမြို့နယ်အတွင်းမှာရှိတဲ့ကျေးရွာတရွာမှာ144ရွာမြောက်သောကျေးရွာပအဖများနဲ့145ရွာမြောက်သောကျေးရွာပကဖများဖွဲ့စည်းဆောင်ရွက်ခဲ့တယ်လို့သိရရှိပါတယ်။ထိုဖွဲ့စည်းမှုအခမ်းအနားကိုဒီဇင်ဘာလ18ရက်နေ့နေ့လယ်12နာရီခွဲအချိန်မှာစတင်ပြီးတော့တက်ရောက်လာသူပြည်သူလူထုရဲ့အများစံတားနဲ့အညီအစိုးပြထောက်ခံအတီးပြုကရက်ကြီးပအဖ5ဦးကိုအတိအထိရွေးချယ်ခဲ့ကြပါတယ်။အခမ်းအနားကိုမြို့နယ်ပအဖနာယကမြို့နယ်ပအဖခေါင်းဆောင်မြို့နယ်ပကဖဒုတိယတာဝန်ခံတရားရေးဥက္ကဋ္ဌနဲ့အဖွဲ့ဝင်2ဦးလူသားစာနာတာဝန်ခံပြည်သူ့ရင်ခွင်တာဝန်ခံအခွန်တော်အရာရှိစတဲ့တာဝန်ရှိသူများတက်ရောက်ခဲ့ပါတယ်။ဖွဲ့စည်းမှုအားအမျိုးသားညီညွတ်ရေးအစိုးရဂျားကာလဒေသန္တရပြည်သူ့အုပ်ချုပ်ရေးဗဟိုကော်မတီမှချမှတ်ထားတဲ့မူဝါဒလမ်းညွှန်ချက်များနဲ့အညီပြည်သူလူထုရဲ့အသက်အိုးအိမ်စည်းစိမ်ကိုအကာအကွယ်ပေးနိုင်ဖို့ရည်ရွယ်တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီနိုင်ငံတော်အကြံဖက်စီအုပ်စုကြောင့်အမျိုးသမီး122ဦးသေဆုံးခဲ့ပြီးတော့အသက်18နှစ်အောက်ကလေးငယ်28ဦးပါဝင်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းမှကောက်ယူထားတဲ့သတင်းအချက်အလက်များအရ2024ခုနှစ်အောက်တိုဘာလ1ရက်နေ့မှဒီဇင်ဘာလ18ရက်နေ့အထိနိုင်ငံတော်မှာအကြံဘက်စီအုပ်စုကြောင့်စုစုပေါင်းအမျိုးသမီး122ဦးသေဆုံးခဲ့တာကိုအမည်နဲ့တကွအတည်ပြုနိုင်ခဲ့ပြီးတော့အသက်18နှစ်အောက်ကလေးငယ်28ဦးပါဝင်တယ်လို့ဖော်ပြထားပါတယ်။အဒီအရေးအတွက်မှာရခိုင်ပြည်နယ်နဲ့စကိုင်းတိုင်းမှာ29ဦးစီဖြစ်သေဆုံးမှုအများဆုံးဒေသများဖြစ်ပြီးတော့122ဦးအနက်သေဆုံးရတဲ့အကြောင်းရင်းအနေဖြင့်80ဦးမှာစီအုပ်စုရဲ့လေးချောင်းဖြစ်တိုက်ခိုက်မှုကြောင့်အများဆုံးသေဆုံးခဲ့ရပါတယ်။2024ခုနှစ်ဒီဇင်ဘာလ17ရက်နေ့နေ့လယ်12နာရီခန့်အချိန်မှာမကွေးတိုင်းစောမြို့နယ်ကြောက်ထုမြို့ရှိအကြံဘက်စီအုပ်စုရဲ့အမြောက်တပ်မှအနီးပတ်ဝန်းကျင်ရှိကျေးရွာများကိုဒရုန်းဖြင့်ပုံကျဲတိုက်ခိုက်ခဲ့ရာကံကြီးကျေးရွာအတွင်းသို့ကြားရောက်ပောက်ကွဲခဲ့တာကြောင့်ဒေသခံလှဝင်းနဲ့ခင်တိုးကြီးတို့ဟာဘုံစားထိမှန်ကသေဆုံးခဲ့ကြရတယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောင်းမင်းတီဟန်မင်းစစ်သွေးနဲ့ Car Share တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။ဆရာရှင်များရှင်အခုဆက်လက်ပြီးတော်လိုင်းကြီးကဗျာကဏ္ဍကိုဆက်ချင်ပါတယ်။မောင်လင်းရဲ့ရေးဖွဲ့ထားပြီးຫນွေဥမှုခန်းစားရွတ်ဖတ်ထားတဲ့တပြည်နဲ့ရနံ့ကူထုံးလို့အမည်ရတဲ့တော်လိုင်းကြီးကဗျာလေးကိုနားဆင်ကြရမှာပဲဖြစ်ပါတယ်ရှင်။
တပည့်နဲ့ရနံ့ကူထုံတပည့်ညိုကိုလေချိုးနဲ့ကြီးညိုလိုက်ပြီတပည့်ဤကိုလေပင်နဲ့ဥတင်ချီတက်လိုက်ပါတဲ့တပည့်ညိုတပည့်ဤတွင်နေဆိုတော့ပရံများရောင်ဝါညွတ်တပည့်ဥတွေလို့ပဲ ရင်ကျူးလိုက်ပေရဲ့တပြေရွက်ရင်တပြေရွက်ကိုရေးလို့အရွက်တထောင်ပြည့်သွားတဲ့နောက်တပြေရွက်ရင်တပြေရွက်ရင်တပြေရွက်ကိုရေးလို့တပြေနေညွတ်ွယ်တထောင်ထောင်နဲ့အရွက်ချီတက်တက်ပန်းပတ်ကိုလှမ်းလိုက်တဲ့ဆန်းအောင်ပါစေတပြေပန်းနဲ့ရေချမ်းကိုလောင်းကြတာပါလက်ထဲကတပြေရွက်ရဲ့ရင်နဲ့ဟာကျုံနံ့ကိုဆင်အောင်လွှမ်းလိုက်မယ်မောင်လေးရဲ့
ရေဒီယိုအန်ဂျီကိုနားဆင်နေကြတဲ့သောတာရှင်ပေါင်းလို့ရှင်ဒီနေ့မနက်ခင်းအစီအစဉ်ရဲ့နောက်ဆုံးအဖြစ်နဲ့တော်လိုင်းတိဒါအစီအစဉ်ကိုတင်ဆက်ပေးကြပါမယ် Generation 2021ရဲ့ပြည်သူတွေရဲ့အသံလို့အမည်ရတဲ့ဒီသတင်းကိုနားဆင်ပေးကြပါအောင်ရှင
်ငါတို့သွေးငါတို့သားငါတို့ပြည့်သွေးဘယ်ချိန်ထိ Love tease the unlay နေဝင်前把我啊泪洒最美的地
ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ12.6 MHz ၊ညပိုင်း၈နာရီခွဲမှာ25.1 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပြီ။မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီအဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်ရှင်။မ
မိသားစုဝင်အစိုးရ၏စက်တော်ရင်တင်အချက်အလက်တွေလုပ်ပြများဝေချတာကထုတ်လွှင့်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တို့အားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးပေါ်ကအောင်ရမည်